မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂုတ်လ18ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသည်မင်းကျမရှင်ဒီနေ့အစီအစဉ်မှာရမခအတိုင်းမှုအစ်စ်စစ်ကောင်စီခန့်ပြီးပြန်လည်စုဖွဲ့နေတဲ့တရင်ဆောင်ပါပတ်စင်ကန္နာနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့တရင်လေးကိုတင်ပြပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးအခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကိုကိုကန့်တပ်တွေဦးဆောင်တဲ့မဟာမိတ်အဖွဲ့တွေတင်ယူပြီးနောက်စစ်ကောင်စီကမိုင်းရဲမျိုးမှာရမခတိုင်းမှုအစ်စ်ခန့်အပ်ခါပြန်လည်ဖွဲ့စည်းနေတယ်လို့စစ်ရေးတရင်ရင်းမြစ်တွေကပြောပါတယ်။ဒုတိယတက်မတော်လေးကျင့်ရေးအရာရှိချုပ်ဗိုလ်ချုပ်မြင့်ကျော်ထွန်းကိုတိုင်းမှုအသည့်အဖြစ်ခန့်အပ်လိုက်တာဖြစ်တယ်လို့စီရီယံဗိုလ်ကြီးဇင်ရောကပြောပါရယ်။အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုဩဂုတ်လ3ရက်နေ့က MNDA ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေကတင်ယူခဲ့တာပါ။ရခိုင်ပြည်နယ်ဂွားမြို့နယ်ကျင်းတလီမြို့ကခရစ်ယာန်ဘုရားကျောင်းတစ်ခုကိုဩဂုတ်လ15ရက်နေ့ကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ကလေးတွေအပါအဝင်17ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဒေသခံတွေပြောပြချက်အရစစ်ဘေးတင်းရှောင်နေတဲ့သူတွေစုနေတဲ့ခရီးရန်ဖျားချောင်းဘုံကျဲခံခဲ့ရတာဖြစ်ပြီးတည်ဆုံးသူအများစုကချင်းလူမျိုးတွေဖြစ်ပါတယ်။ကျင်းတလီမျိုးပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းနှစ်ခုနဲ့မြို့မရဲစခန်းကိုဩဂုတ်လ12ရက်နေ့ကအာရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဩဂုတ်လ14ရက်နေ့မှာတင်းယူခဲ့တာလို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းမြင်းကြံတောင်တာနဲ့နထိုးကြီးမျိုးတွေမှာစစ်ကောင်စီဝန်ထမ်းတွေထွက်ပြေးတင်းရှောင်သွားတာကြောင့်စစ်ကောင်စီရန်တရာအလုံးကြီးပါရက်ဆိုင်သွားပြီလို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီမျိုးသုံးမျိုးကစစ်ကောင်စီဝန်ထမ်းအလုံးကြီးပါပကံညာဦးပုတ်ပါဘက်ကိုတင်းရှောင်သွားကြပြီလို့မြင်းကျန် Black Tiger တပ်ဖွဲ့ခေါင်းဆောင်ပိုမိုက်ခဲက RFA ကိုပြောပါရယ်ဩဂုတ်လ10ရက်နေ့ကစပြီးပူးပေါင်းတပ်တွေကနထိုးကြီးမြင်းကျန်နဲ့တောင်တာမျိုးတွေကိုမြင်းကျန်ခရိုင်အထူးစစ်စင်ရေးဖော်ဆောင်ပြီးတော့စစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်နေတာပါအဲ့ဒီစစ်စင်ရေးစတဲ့နေ့ကလေးကစစ်ကောင်စီလာအုပ်ကဝန်ထမ်းတွေထွက်ပြေးကြတာလို့လဲဆိုပါတယ်။မကွေးတိုင်းကံကောမြို့နယ်ကြောတိုက်နယ်ကမြမရေနံနဲ့တဘာဝတံငွေလုပ်ငန်း MOG လာအုပ်ကရေနံမော်နဲ့ရေနံချင်းကင်းစခန်းတွေကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကဩဂုတ်လ16ရက်နေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ဩဂုတ်လ15ရက်နေ့ကအမှတ်1စစ်ဒေသကံကောခရိုင်ကုတ်ကဲရေယုံကုတ်ကဲမှုနဲ့ကံကောခရိုင်တရင်တွေနဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပူးပေါင်းအဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တာလို့လဲဆိုပါရယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကဗိုလ်ကြီးတဦးအပါအဝင်12ဦးသေဆုံးပြီး12ဦးဖမ်းမိထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင် RFA ကထုတ်လွှင့်ခဲ့တဲ့တနက်ပြောင်းဝအောက်ကမြန်မာပြည်အထူးဆောင်ပါကိုဒီနှစ်အတွက် Edward Armaro သတင်းထူးချွန်စုချီးမြှင့်လိုက်ပါတယ်2024ခုနှစ်အတွက်ရေဒီယိုသတင်းဌာနများဆိုင်ရာဒီဂျစ်တယ်ကဏ္ဍအကောင်းဆုံးအစီအစဉ်ဖြစ်အမေရိကန်အခြေစိုက်ရေဒီယိုရုပ်မြင်သံကြားနဲ့ဒီဂျစ်တယ်သတင်းအဖွဲ့ကစုချီးမြှင့်လိုက်တာပါသတင်းမီဒီယာလောကမှာဂုဏ်သိက္ခာရှိတဲ့ဒီစုဟာဒုတိယကမ္ဘာစစ်ပွဲကာလကထင်ရှားတဲ့အမေရိကန်ရေဒီယိုသတင်းတောက် Edward Armaro ကိုဂုဏ်ပြုတဲ့အနေနဲ့သတင်းစုံစမ်းတင်ပြချက်သတင်းပေးပို့ချက်တွေမှာထူးထူးခြားခြားတင်ပြနိုင်တဲ့သတင်းဌာနတွေကိုနှစ်စဉ်ချီးမြှင့်နေတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်ဂန်တွမ်ဆူလီဗန်နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကလက်ထောက်အကြီးအကဲတို့ဟာအမျိုးသားညီညွတ်ရေးအစိုးရ NUG အမျိုးသားညီညွတ်ရေးအတိုင်းမင်ဂန်ကောင်စီ NUCC အပြင်တိုင်းဒေသလက်နက်ကိုင်၃ဖွဲ့ခေါင်းဆောင်တွေနဲ့ဩဂုတ်လ16ရက်နေ့ကအွန်လိုင်းကနေတဆင့်တွေ့ဆုံပြီးအရက်သားအုပ်ချုပ်ရေးစနစ်နဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေအားကောင်းဖို့ကူညီသွားမယ်အကြောင်းဆွေးနွေးခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာကရင်အမျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF တို့ပါဝင်ခဲ့ပြီးမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုက်ရိုက်ထောက်ပံ့ဖို့ဆွေးနွေးခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ရှင်။အခုတော့ပြည်ပသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်မှာတရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီဟာမြန်မာနိုင်ငံကိုလာရောက်ပြီးစစ်ကောင်ဆောင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းဆောင်းပါးနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာမန္တလေးမြို့ကိုအခုနှစ်ကုန်လောက်မှာသိမ်းနိုင်ဖို့ရည်မှန်းထားတဲ့အကြောင်းဆောင်းပါးတွေကိုကိုရဲကောင်မြင့်မောင်ကတင်ပြထားပါတယ်ရှင
်။အခုပထမဆုံးတရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီရဲ့ဗုဒ္ဓဖူးနေ့ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ခရီးစဉ်အကြောင်းသုံးသပ်ထားတဲ့ AP သတင်းဆောင်းပါးကိုတင်ပြပါမယ်။ တရုတ်နိုင်ငံဟာမြန်မာနိုင်ငံကစစ်ရေးတက်ခိုက်မှုတွေကိုဆန့်ကျင်ပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုပြပအဖွဲ့အစည်းတွေကနေဝင်ရောက်ဆွတ်ဖက်မှုတွေကိုလည်းဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကမြန်မာနိုင်ငံခီးစဉ်အတွက်မှပြောသွားတဲ့အကြောင်းတရုတ်နိုင်ငံပိုင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။တကယ်တမ်းမှာတော့တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာဒေါ်လာဘီလီယံနဲ့ချီတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံထားတဲ့အတွက်အာဏာသိမ်းထားတဲ့စစ်တပ်နဲ့အလုပ်ဖြစ်ရုံဆက်ဆံရေးကိုဆက်ပြီးထိန်းထားတာဖြစ်တယ်လို့ AP ဆောင်းပါးကဆိုပါတယ်။အခုချိန်မှာမြန်မာနိုင်ငံအတွင်းမှာအထူးသဖြင့်မြန်မာစစ်တပ်အတွင်းမှာဆိုရင်တရုတ်ဆန့်ကျင်စိတ်တက်တည်းပေါ်ပေါက်နေပြီးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလည်းပြင်းထန်တဲ့တရုတ်ဆန့်ကျင်အမြင်ရှိတဲ့သူဖြစ်တဲ့ကြောင်း Crisis Group ပြပခလေးလာရေးအဖွဲ့က Richard Hosey ကအသုံးသက်ပါတယ်တရုတ်ဆိုရဟာစစ်ကောင်းစီကမှမဟုတ်ပဲမြန်မာနိုင်ငံမှာဘယ်အစိုးရပဲအုပ်ချုပ်အုပ်ချုပ်ယူမဆိုင်ပဲကိုကျိုးစည်းဝါကိုပဲအရေးဆိုင်ပါလိမ့်မယ်ဒါပေမဲ့လက်ရှိစစ်ကောင်းစီကိုခေါင်းဆောင်နေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတော့ကြိုက်လဲမကြိုက်ယုံလဲမယုံတဲ့အပြင်လိုအပ်တဲ့အရေးချင်းလဲမပြည့်မီဘူးလို့တရုတ်ကရှုမြင်နေတယ်လို့ Richard Hosey ကအသုံးသက်ထားတဲ့အကြောင်း AP သတင်းဆောင်မှမှဖော်ပြထားပါတယ်။အခုဆက်လက်ပြီး The Diplomat Magazine မှာဖော်ပြခဲ့တဲ့အာနာရှင်ဆန့်ကျင်တော်လှန်ရေးအဖွဲ့တွေဟာအခုနှစ်ကုန်လောက်မှာနိုင်ငံရဲ့ဒုတိယအကြီးဆုံးမန်းလေးမြို့ကိုတင်ပိုက်နိုင်မှုရည်မှန်းပြီးတော့တပ်တွေကိုနေရာရွှေ့ပြောင်းနေတယ်ဆိုတဲ့သတင်းဆောင်မှကိုတင်ပြပါမယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာနိုင်ငံရဲ့အရှိတောင်ဘက်ကရင်ပြည်နယ်နဲ့အရှိမြောက်ဘက်ရှမ်းပြည်နယ်တွေမှာအောင်ပွဲခံပြီးတဲ့နောက်နိုင်ငံအလဲပိုင်းကမန္တလေးမြို့စီကိုခြိတက်တိုက်ခိုက်နိုင်မှုအင်အားဖြည့်တင်းနေတယ်လို့ PDF တပ်ဖွဲ့တွေစီကနေသိရတဲ့အကြောင်းအခုဆိုရင်မန္တလေးမြို့နေပြည်သူတွေဟာလာရှို့မြို့မှာလိုပဲစစ်ဘေးရှောင်ဖို့မြို့ကိုစွန့်ခွာတဲ့အချိန်မှာပိုင်ဆိုင်မှုပစ္စည်းအလုံးခိုးယူခံရတာမျိုးမဖြစ်အောင်ပိုင်ဆိုင်မှုပစ္စည်းတွေကြိုတင်ပြီးရောင်းချနေကြရတဲ့အကြောင်းသတင်းဆောင်မှကဆိုပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေက TNLA နိုင်ငံတောင်ပိုင်းက KNLA နဲ့ PDF အဖွဲ့တွေဟာလည်းမန်းလေးမြို့ကိုသိမ်းယူနိုင်မှုတပ်တွေအင်အားဖြည့်တင်းနေတာမှန်ကန်တဲ့ကြောင်းပြောထားတာကိုဆောင်းမကဖော်ပြပါရယ်အခုဆိုရင်မြောက်ပိုင်းမဟာမိတ်သုံးဘွဲ့အပြင်အခြားတိုင်းဒေသလက်နက်ကိုင်အဖွဲ့20လောက်နဲ့ PDF တပ်ဖွဲ့တွေဟာမြန်မာနိုင်ငံကမြို့ပေါင်း85မြို့နဲ့တိုင်းဒေသပြည်နယ်အားလုံးဒီဘက်ကိုထိန်းချုပ်ထားပြီးစစ်တပ်ကထိန်းချုပ်ထားနိုင်တာရန်ကုန်မန်းလေးနေပြည်တော်နဲ့ AR မြို့ဝကျွန်းမလောက်ပဲကျန်ပါတော့တယ်စစ်ကောင်စီဟာမန္တလေးမြို့ကိုသာလက်လွတ်ဆုံးရှုံးရရင်တော့နိုင်ငံကဆက်ဆံရေးချိန်ဝင်ရှာမှာလုံးဝပြောင်းလဲသွားတော့မှာဖြစ်ပါတယ်။တရုတ်အိန္ဒိယနဲ့အာဆီယံတို့ဟာစစ်ကောင်စီကိုလုံးဝဖယ်ခွာပြီးတော့နိုင်ငံတကာကနေလက်ခံအသိမှတ်ပြုမှုရဖို့ရုန်းကန်နေရတဲ့ NUG ကိုမြန်မာနိုင်ငံရဲ့အစိုးရဖြစ်လက်ခံအသိမှတ်ပြုလာနိုင်ပါတယ်လို့ဆောင်းပါးကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဆက်လက်ပြီးကယားပြည်နယ်ကတော်ရင်ဆေးရုံတစ်ခုဖြစ်တဲ့လူကာဆေးရုံမှာဆေးကုသပေးနေတဲ့ CRM အထွေထွေခွဲစိတ်ဆရာဝန်ဒေါက်တာမျိုးခန့်ကိုကိုရဲ့အတွေ့အကြုံတွေကိုမဆန်းမောင်ကတင်ပြထားပါတယ်ရှင်
။မကွေးတိုင်းဆေးသက္ကရာကဆေးပညာပွဲရပြီးနောက်တာဝန်ကျရာအစိုးရဆေးရုံတွေမှာလူနာတွေကိုကုသပေးရင်အစ်မြင့်ဆေးပညာတွေသင်ယူဖို့ကြိုးစားနေသူကတော့ဒေါက်တာမျိုးခန့်ကိုကိုပါ2021ခုနှစ်လွိုင်းကော့ဆေးရုံမှာတာဝန်ကျလို့ပြောင်းလာခြင်းမှာပဲဆေးအာနာသိန်းနာနဲ့တွေ့ကြုံပြီးအာနာသိန်းမီကိုရဲ့ကြာမှာအကြမ်းမဖက်အာနာဖီဆိုင်လှုပ်ရှားမှု CDN နဲ့လူလူတပိတ်လှုပ်ရှားမှုမှာသူပါဝင်လာခဲ့ပါတယ်။ဆန္ဒပြပွဲတွေမှာရှေ့ဆုံးကပါဝင်ရင်အကြမ်းဖက်ဖြိုခွင်းနှိမ်နင်းမှုတွေမှာဒဏ်ရာရသူတွေကိုစေကုသဖို့တာဝန်ယူခဲ့ပါတယ်
။ဘေးလုံးနေရင်းနဲ့ဒီစစ်တပ်ကအကြမ်းဖက်မှုတွေလှုပ်လာတဲ့အခါမှာကျွန်တော်တို့ဒီတပိတ်ဟောဖြစ်တဲ့သူတွေတရားရရှိခဲ့ကြတယ်ပေါ့နော်တရားရရှိခဲ့ကြတော့အားလုံးစီဒီအန်လုပ်ခဲ့တဲ့ဆရာဝန်တွေဒီနာပြည့်ပြီးအားလုံးကျွန်တော်တိုင်ပင်ပြီးတော့မှတေးုံတစ်ခုကျွန်တော်တို့လုပ်ခဲ့တယ်ပေါ့နော်တော်တော်အောင်မြင်ခဲ့တယ်ပေါ့နော်ကျွန်တော်တို့ဒုတိယလိုင်းကောစေယုံကြီးလို့တော့မှနာမည်တက်ခဲ့တယ်ပေါ့နော
်စစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နင်းမှုတွေကိုဇက်တိုက်လှုပ်ဆောင်လာချိန်မှာပဲသူတို့လိုစီဒီအန်ဝန်ထမ်းတွေလည်းတောတောင်တွေထဲခိုလုံထွက်ပြေးရပါတော့တယ်ရှေ့တန်းစစ်မြေပြင်မှာစေဝါမလုံလောက်တဲ့ကြားကသူတို့စေဝါကျွမ်းကျင်ပညာရှင်တွေနဲ့တော်တွင်စေယုံလေးတစ်ခုစတင်လာခဲ့ပါတော့တယ်
။အဲ့ဒီချိန်မှာလည်းတိုက်ပွဲကအရန်ဟိုအရှိန်အဟုန်ဟိုတကယ်ကိုအမြင့်ဆုံးနေထားမျိုးရောက်လာဘူးနော်။ရောက်လာတဲ့အခါကျတော့ဒီထိတိုက်ထန်ရရတဲ့ရဲဘော်တွေပုံမှာကျွန်တော်တို့ရှိတဲ့စေယုံကိုဟိုလာတဲ့အခါမှာ2လလောက်ကြာတဲ့အခါမှာသက္ကသဘက်ကတရင်ပြပြီးတော့ကျွန်တော်တို့စေယုံကိုလင်းနဲ့ပုံချဲတယ်ပေါ့နော်
။တနေ့တက်တနေ့တိုက်ပွဲတွေပြင်းထန်လာချိန်မှာတော်တွင်တနေရာမှာအသက်ဝင်လာတဲ့လူကာစေယုံလေးဟာတိုက်ပွဲမှာထိခိုက်ရသူဒဏ်ရာရသူတွေအတွက်နေ့စဉ်ပြပန်းခံလှုပ်ရှားနေရတာပါ
။ခေါင်းအစအခြေအဆုံးပေါ့နော်။ဒီအုံနောက်နဲ့ပတ်သက်တဲ့အရာတွေပေါ့နော်။အဲ့ဒါတွေလည်းဖက်စိတ်ရတယ်။အုံနောက်ထဲကိုကြီးစံဝင်သွားတဲ့အရာတွေ၊လက်နက်ကြီးအစဝင်သွားတဲ့ဟာတွေ၊ဒီရတဲ့ခါကျရင်အုံနောက်တစ်ခုလုံးဒီခေါင်းကုန် ပွင့်ပြီးတော့မှအုံနောက်တွေထွက်လာတဲ့အရာမျိုးတွေပေါ့နော်အဲ့ဒါတွေလည်းဟိုဖက်စိတ်ရတယ်အဲ့ဒီဖက်စိတ်မှုတွေမှာလည်းပဲကျွန်တော်တို့ကကျွန်တော်တို့ဆိုလို့ရှိရင်6ရောက်လောက်ပြန်ဆွဲခေါ်ထားနိုင်တယ
်အဘဘကခက်ခဲနေတဲ့ကြားကသူတို့ကြိုးပမ်းလှုပ်ရှားမှုတွေကြောင့်လူကာစေယုံလေးမှာခင်မီစေးပစ္စည်းတွေနဲ့ကုသပေးနိုင်ပါပြီဒါပေမဲ့တယူပို့ဆောင်ရဲ့အခက်ခဲကြောင့်လူနာတွေကိုကုသပေးနိုင်ဖို့နဲ့ရှင်သန်ရေးအတွက်ကြိုးပမ်းနေရဆဲပါတစ်ချိန်မှာဆေးပညာရှင်တွေပေါ်ထွန်းလာပြီးဒေသဖွံ့ဖြိုးရေးနဲ့ပြန်လည်ထူထောင်ရေးမှာလူဆွမ်းအားအရင်းမြစ်အတွက်ဆေးကောလေဖြစ်မြဖို့တာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်ကီနီပြည်နယ်ရဲ့ပထမဆုံးဆေးကောလေအတွက်အကြောင်းအဖြစ်ဒေါက်တာမျိုးခန့်ကိုကိုတယောက်တာဝန်ယူထားပါတယ်ဒေသခံတိုင်းသားတွေကိုယ်တိုင်ဆေးပညာနဲ့ပြည်သူတွေကိုကူညီနိုင်ဖို့ကြိုးပမ်းနေတာလို့ဆိုပါတယ်
ဆရာဝန်နေစစ်ကြောင်းသားစစ်ကြောင်းသူတွေအများစုဒီတခြားပြည်နယ်တိုင်းကနေလာတာဖြစ်တယ်အဲ့တော့ဒီလူတွေကတော်လည်းပြီလို့ပြန်သွားရင်ဒီမှာဟာလာဟင်းလင်းကြံခဲ့မှာပေါ့နော်ကလေးတွေပညာသင်ကြားခွင့်ခွင့်လန်းရရှိအောင်ရလူစွမ်းအားအရင်းမြစ်တွေဆရာဝန်ဆွဲလူစွမ်းမှာအစွမ်းအားအရင်းမြစ်တွေထပ်ပေါ်လာအောင်တွေရွေးချက်သုံးခုနဲ့ကျွန်တော်တို့ဒါစပြီးတော့ဖြစ်အောင်တိုးစားခဲ့ကြတယ်
တော်လည်းခီးချက်မှာဒေါက်တာမြို့ခန့်ကိုကိုတယောက်ဆေးပညာရှင်အနေနဲ့ကြာရနေရာကနေဆက်လက်ပါဝင်နေပါတယ်
အခုတော့မွန်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာတန်းထုံးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မငေတော့ပရိသတ်ညီမကလန်စာတော်ညီကမ္လိုင်းဦးကကိတဲ့ပွိုင်းကတဆိုင်ကျောက်ဆက်ကရဘာဘရကန်ကြီးကရဲနဲ့မွေဖြစ်နေမိတာရာအချီကြောင့်ထလာရမဆိုင်အာဖေဖဲဆာမွန်ဆော့ဆထာနောအိုမီစိတ်ထောကိတလီယန်တော့ဖောကကလာအကရာကလိုက်ကောကမောင်ကတက္ကသိုလ်မဟာကျူလာလောင်ကုန်တော့ကေပတ်လိကဆိုင် MOU မှန်ကြရင်တလိုင်းမောင်ပရိုင်းနောပေါ်ဘာကနတော့ကနလိုပရင်ကလေးမွားချက်တော့တန်တဘာအာကနောဖဲကလိုက်ကောကမောင်ကတက္ကသိုလ်မဟာကျူလာလောင်ကုန်တော့နန်ထတာတဲ့ဇတ်ကပရင်ပေါ်ညာကချောင်းလိုင်းတော့စွက်ကေလိုင်းမတော်အစွင်ပရင်ရင်တလိုင်းပေါင်းတော့ညစ်ကောကဲတော့ကေပတ်လိကဆိုင် MOU ပလဲပလစ်ချစ်လိုင်းမနုံနောကေတမ်ကေရာကလင်ကြတာဒီစမနောကေတဟပကအလကစိုက် MOU ကိုအကရညလျာ MCU University အာဆီယံစာရစ်စန္ဒာ International Buddhist Study College IBSC တကညလျာကလိုက်ကောကမွန်တော့တောကလင်အကတ်စမတူဟာဂျန်ကိုချေပန်စကတော့လကစိုက်မှုအပရမချုံပတတ်မှန်ကလင်ကလေးကေတမ်ကိတာဘုကလကစိုက်အပရုံကမကဲကွာဖဲကအကြဖဲအကရဘာဖဲနောညင်ကေတအပရင်စက်စလခခမန်ညင်ကေကလုန်အာသတ္တစနမချမန်နုတ်ကျူဝဲတိဂရီမောยังเกะหมอกอามันปับตอนก็ตั้งแนงตะนาวป่าลึกบังแร้สมุดมอนกว่าแพ้ก็ลอยเต่าเกะก็ลงอัดอาปัญญามรูปแพ้เดินสายมันในก้อนยาละยานแพ้ก็ลอยกว่ากามอนเต่าชักจะเลาะก็มองตะกซอดเดินสายในแนนุงกันเลยกิดตามกิดลึกกำราวโปรยสัตว์ยังไปกำลังมองอาเฟ่แพ้สามมองไม่โดนยังกำลังเอากงสุมานันโคจะมองมานานแล้วไปสกุลเทศาโมจาเตก็ฮับปักลิมานันแล้วไปสกุลเคลนจานาวพอมสกับเราเลยเปรียงนาเล็บตันทบะอากันเอากองสิมนานเดาขุจักมงมนานเทศะโมจาเซนกมินแอมแลไปกระตาวเตเกาฮับปักมงมนานแล้วไปกลองสะบุเรฮาวายพอมสกับเราโนโนกิตันกระดูขุจักมงมนานแล้วไปกระตาวเตกะติแล้วไปสกุลคลินจาเนากล้ารอปลงตาเตากล้าให้เกปักมงมนานนั้นเกากองสิมนานเตาปักลิงกล้าตัวนึกก็สะหดกว่าแพมนานตอนเราแพมนานตะก่อนกระมนานกระชองกมินดอยอัญสยะสิจาวรุสันกลัยนุลไปมาวะตอเตกะก่อนฮับปอยมาสะหดโนโนညနေခေါဟံကန်အစာအက်နိုင်ငံကောက်ကဲလို့ရဲ
ဒုကဟကုတေစာမိုချာတဲ့ဟကုမ်ရပ်လဝမဟာမိတ်တော့ဆမ်ကလင်းတော့မူဒမူလမူကော့ကလင်းကဒိုင်အဝဲမန္တလေးပေါ့နော်ဒုတိယနော့အော့ဒုကဒိမဲအဲ့ကတိမိမနာလပိုက်တဲ့ခေချာမော်ယခရပိုက်လင်းချာနော်နော်ဟကုတ်လင်းချာကုတ်မိုနော်ရပလန်တာတော့ချီရိုင်းကလင်းမကဲဒေတော့တော့ခခုမာနူတဲ့ချီချော့တော့ဒီမိုင်မနန်လပိုက်နော့ကလာကိုကူမ်ကလာကိုချာမဲချာပါခေါကလာဟမ်ကိုလေ
တော်ပလန်ကလန်နော့စမတ်ထာဂျန်ကလေးနုကဟတန်ကราวနဒီတေကောနုယက်ကราวနဒီကိုကွိချက်လောမာဟေကောခုံတတ်ကလနိုစမတ်လတော့ကွိချက်တော့တတ်ကလမကတိပေါမ်ပိုအနိုကလေးနုကဟကုံတော့ကျေနေဒင်ဝမ်ဟရိုင်မမလန်ကိုတော့ကလေးစမတ်ငုပ်ဆောင်ကိုလောလောတရာကလေးနင်းကမ်ရာအချိကြောင့်လန်ဆိုင်အာဝေဖက်ဆာမွန်ဆော့ဆထာနော့တော့တော့ချမနော်ရာတန်ကွန်ဖမလောတော့
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်